ရှမ်းပြည်နယ်နောင်ချိုတောင်စခန်းမှာရှိတဲ့စစ်ကောင်စီအမြောက်တပ်စခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတောက်ချာနေမနေ့ကသိမ်းပိတ်ရရှိသွားပြီလို့ဒေသခံတွေကပြောပါတယ်။ TNL ကတော့သိမ်းပိတ်ရရှိကြောင်းပြီးခဲ့တဲ့နေ့ကထိအတည်ပြုထားခြင်းတော့မရှိသေးပါဘူး။စစ်ကောင်စီဘက်ကတော့မင်းမျိုးကနေလက်နက်ကြီးတွေနဲ့နောင်ချိုဘက်ကိုပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။တစ်ချိန်တည်းမှာပဲကချင်ပြည်နယ်ဖားကန့်ဒေသမှာလည်းစစ်ကောင်စီတပ်တွေနဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစောမိုးကျော်ကဆက်ပြောပြပါမယ်ခင်ဗျာ။
နောင်ချိုမြို့နယ်တောင်ခမ်းမှာကြန့်ရှိနေတဲ့စစ်ကောင်စီရဲ့အမှတ်900နဲ့အမြောက်တပ်စခန်းကိုကရေးဌာနချုပ်နဲ့အမှတ်354အမြောက်တပ်ရင်းစခန်းတွေကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဝိုင်းရိုင်းတိုက်ခိုက်နေတာတလကျော်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့တောက်ကြနေ့မနေ့ပိုင်း7နာရီလောက်မှာတော့ TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီစခန်းတစ်ခုကိုသိမ်းယူနိုင်ခဲ့ပြီးစစ်ကောင်စီဘက်ကတော့မေးမျိုးအနည်းကနေနောင်ချိုကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဒီမနေ့တိနိုင်တော့ကိုကနေနဲ့တုံးရင်းကကိုမင်းရပါဘူး။သူကပြင်းနဲ့လက်နက်ကြီးလက်ထီနောင်ချိုမိဘောဟုတ်တယ်မျိုးကမနေ့ကသူကကြေကြေကြာကြ။အဲကိုလည်းမနေ့ကလည်းသူပြေးဒီပြေးပြေးပြားနာပြင်းနဲ့ပြေးပြားနာအေကာတောင်းလားတောင်းလားဒီကအဒီလက်ထီ
ဒီအမြောက်တပ်စခန်းတွေသိမ်းယူရရှိတာမှန်ပါသလားလို့ TNL ပြောခွင့်ရှိသူလွေးရည်ဦးကိုဆက်သွယ်မေးမြန်းရမှာတော့သိမ်းပိုက်ရရှိတယ်လို့အတည်ပြုပြောဆိုခြင်းမရှိပါဘူ
း။ဒါဒီတောင်ခမ်းအမြောက်ကိုရကိုတည်ပြုနိုင်ခြင်းမရှိဘူး။ဒီကစီမှာတော့ဒီတောင်ခမ်းကိုသိမ်းနိုင်ကြောင်းတော့တရင်တက်လာတာမတွေ့ရသေးဘူး။ဒီတရက်မြဲအတွင်းမှာတိုက်ပွဲတရင်တက်လာတာမတွေ့ရသေးဘူ
း။အမှတ်900နဲ့အမြောက်တပ်စခန်းကိုကရေးဌာနချုပ်လက်အောက်မှာရှိတဲ့အမြောက်တပ်ရင်း3ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လဇန်ပိုင်းကလေးကစတင်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဩဂုတ်လ28ရက်နေ့မှာတော့အမှတ်206နဲ့အမှတ်406အမြောက်တပ်ရင်းစခန်းတစ်ခုကို TNL နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူနိုင်ခဲ့ပြီးကြန့်ရှိနေတဲ့အမှတ်354တပ်ရင်းစခန်းကိုဆက်လက်တိုက်ခိုက်နေခဲ့တာဖြစ်ပါတယ်။ဒီအမြောက်တပ်စခန်းတွေဟာရှမ်းမြောင်နဲ့ရှမ်းတောင်ဆက်သွယ်ရေးလမ်းကိုထိန်းချုပ်ထားသလိုပြင်ဦးလွင်မြို့လုံကြုံရေးအတွက်လည်းအရေးပါတဲ့တပ်စခန်းတွေဖြစ်တယ်လို့စီရေးကျွမ်းကျင်သူတွေကပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်မှာတော့တောက်ကြနေကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်ခဲ့ပါတယ်။ကြာတာပတိနေ့မနေ့ပိုင်းကစိုင်းတောင်ရဲစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကနေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဖားကန့်ဗျူဟာကုန်းကနေလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပါတယ်။တောက်ကြနေတိုက်ပွဲအခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောဆိုခဲ့ပါတယ
်။အနေထားကတော့ရေစခန်းကနေထွေပြေးတဲ့စစ်သားတွေရွာတွေကိုဝင်ပြပြီးရှုပ်ပြီးတွေ့တဲ့နေရာမှာတိုက်ပွဲဖြစ်တဲ့သဘောဖြစ်ပါလေ
။ Lucky Man Hotel မှာလည်းစစ်ကောင်စီတပ်သား20လောက်ရှိနေပြီးအဲ့ဒီမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။တောက်ကြနေတုန်းကတော့ဖားကန့်ဗျူဟာကုန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာရှိပေမဲ့လေကြောင်းတိုက်ခိုက်မှုသတင်းတော့မရဘူးလို့ပြောဆိုပါတယ်။ဖားကန့်ဒေသခံတဦးကလည်းတောက်ကြနေကစိုင်းတောင်တိုက်ပွဲအခြေအနေကိုအခုလိုပြောပြပါတယ်
။မနေ့ကျရင်စပြီးတော့အဲဒီရက်ွက်လေးတော့မင်းရှုပ်ဝင်ကတော့ဒီစစ်ကောင်စီဖွဲ့တောက်ဖို့ဝင်နေရဒီစစ်ကောင်စီဖွဲ့ဝင်နေတယ် KNKB တို့တောက်ဖို့ဝင်နေတယ်အပြန်အလှန်တိုက်ပွဲဖြစ်နေတာပေါ့နော်။တင်းဒီဖားကန့်ဗျူဟာကုန်းကလည်းဒီစိုင်းတောင်ဘက်ဆိုင်ကိုလက်နက်ကြီးလမ်းလမ်းပစ်နေတာပေါ့နော်။ဒီနေ့ကဒီကြောင်းမလားဒီလိုမနေ့ကဒီကြောင်းတွေကပြစ်သွားတာပေါ့နော်အဲ့လက်ကီမြဟိုတယ်မှာတက်ဆွေးထားတဲ့စစ်ကောင်စီကအမှရှိသေးတာပေါ့နော်အဲ့ဆိုအဲ့အမှဆိုဟိုတယ်ဝင်ထိုင်းရပါတယ်စခန်ဖန်ထားတော့အမှကလည်းတိုက်ရခက်နေတာပေါ့အဲ့လိုအခြေအနေရှိ
ဒီတိုက်ပွဲတွေအတွင်းဒေသခံပြည်သူအ ਨੇ စုံ10ဦးလောက်သေဆုံးခဲ့ပြီးလူနေအိမ်အများအပြားမီးလောင်ပျက်စီးခဲ့ပါတယ်အသေးစိတ်အခြေအနေကိုစုံစမ်းနေကြောင်းဒေသခံကပြောပါတယ်ဆိုင်တောင်မှာဖြစ်တဲ့တိုက်ပွဲဟာဒီလ9ရက်နေ့ကစတင်ပြီးဒီကနေ့ဆိုရင်ရက်သက်တစ်ပတ်ကြာမြင့်လာပြီဖြစ်ပါတယ်